ဒီနိုင်ငံရဲ့နျူကလီးယားစီစဉ်ပေါ်လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးကိစ္စကိုရှေ့သတင်းပတ်မှာစတင်လှုပ်ဆောင်မယ်လို့အမေရိကန်ထိပ်တန်းရာရှိသူကပြောဆိုပါရယ်အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးနီကိုလတ်ဘန်ကယူရေနီယံတန်းစင်နာရီရက်ဆိုင်မှုညှင်းဆုံနေတဲ့အီရန်ကိုအရေးယူပိတ်ဆို့နေအောင်ဆုံးဖြတ်ချက်ချနိုင်ဖို့ဥတီဆောင်ရွက်နိုင်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းဒီကနေ့လန်ဒန်မှာပြောဆိုတာဖြစ်ပါရယ်အခုအချိန်ဟာဘလောက်အထိပြင်းပြင်းထန်ထန်ရေးယူမလဲဆိုတာကိုပဲမေးခွန်းထုတ်ရလိမ့်မယ်လို့သူကဆိုပါရယ်စနေဝဲကိုကမကထလုပ်တဲ့ပြည်သူ့ရှာနိုင်ငံဂျာယီဝင်ကြီးမာဂရက်ဘက်ကတ်ကအရေးယူပိတ်ဆို့ရေးခြေတင်ဆွေးနွေးပွဲတွေဟာလုံးစရာတွေအများကြီးရှိလိမ့်မယ်လို့သတိထားပြောဆိုပါတယ်။ဩဂတ်စ်လ31ရက်နေ့နောက်ဆုံးထားပြီးယူရေနီယံတန့်စင်မှုတွေရပ်ဆိုင်းရေးတောင်းဆိုချက်ကိုအီရန်ဘက်ကလိုက်နာဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်အီရန်ကိုအရေးယူပိတ်ဆို့တန်ခတ်ရေးအမေရိကန်ပြည်ထောင်စုနဲ့ပြည်ထောင်နိုင်ငံတို့ကစီယုံဆော်နေပါတယ်။ရုရှားနဲ့တရုတ်ကတော့ဒီပြဿနာကိုစိတ်သက်ညှိနှိုင်းတယ်လို့ထပ်ခါတလဲလဲပြောဆိုနေသေးဖြစ်ပါတယ်။